မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ February 22ရက်တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိလိုင်းဒိုမီတာ24 32နဲ့40လောက်ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယနာရီဘက်မှာတော့မနေ့ကတိုင်းထုတ်လွှင့်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူကျမ်းမာရေးကဏ္ဍမှာ
သူကဖုန်းနဲ့မုံနဲ့စားတော့မတန်တာဝင်လာတော့ထီကနေဆိုအာဒီယာစတာတွေ့တော့လုံးဝမဖြစ်အောင်ကာကွယ်ကိုခဲရင်တော့ပေါ့နော်တိုးတော့လေကျွန်တော်လုံးနိုင်တဲ့ဟာလေးတွေရှိပါတယ်ဥမာ
ကလေးငယ်တွေမှာဖြစ်များတဲ့အာတီးအောင်ယောဂါနဲ့ပတ်သက်ပြီးတော့နားဆင်ကြပါမယ်ဒါပြင်တိုင်းရင်သတင်းလောကအစီအစဉ်ကိုလည်းထုတ်လွှင့်မှုရှိပါတယ်အရင်ဆုံးတော့ဒေါ်လာလာတန်းအစီအစဉ်တင်ဆက်တဲ့ American to Indian အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပါခင်ဗျာ
Idiom အသုံးက
All over but the shouting
ဖြစ်ပါတယ်စာလုံးပေါင်းက A L L all ကအလုံး O V E R over ကကုန်တွန်းသွားတာပြီးဆုံးသွားတာကျော်သွားတာ B U T but ကဒါပေမဲ့ T H E the S H O U T I N G shouting က or hit တာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ထေပဲကအားလုံးတော့ကြော်လွန်သွားပြီးအော်တာပဲကြံနေတော့တယ်ဆိုတာပါပဲဒီအသုံးကတော့အားကစားပွဲကနေဆင်းသက်လာတာပါအားကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုညှိနှွမ်းတာဖြစ်ပါတယ် EDM အသေးပဲကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနေပြီးတဲ့သဘောကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အင်္ဂန်သင်းကသိအားကောင်းပြီးအသင်းသားတွေအချင်းချင်းကြားလဲအပေးအယူကကောင်းတယ်လीဒါကြောင့်ဒီပွဲမှာသူတို့ကနိုင်မှာတည်ကြတာကြိုးပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
all overBut the shouting.
တို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်းစီစဉ်တင်ဆက်တဲ့ American သုံး idiom အင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ရတာပါ။ဒီသင်ခန်းစာကိုကျွန်တော်တို့ရဲ့မနေ့ဖက်အစီအစဉ်တိုင်းမှာစောင့်မျှော်လေ့လာနိုင်ပါတယ်ခင်ဗျာ။
တော်ရချင်ခင်ဗျာဘာသာရေးလွတ်လပ်ခွင့်ဒုရီမုတ်ဘာသာကြားအပေါ်စီခံနားလည်မှုတို့ဟာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်ဘလောက်အရေးကြီးတယ်လို့ထင်ကြပါသလဲဘာသာရေးလွတ်လပ်ခွင့်နဲ့ဒီမိုကရေစီဆက်ဆက်မှုကိုအခုလာမဲ့စနေညတိုက်လှန်စီမှာဆွေးနွေးကြအောင်တော်ရချင်ခင်ဗျာပါဝင်ဆွေးနွေးလို့ရတော်ရချင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ်။ email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောရရှင်တွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
အင်္ဂါနေ့ညနဲ့စနေညတွေမှာထုတ်လွှင့်နေတဲ့ VOA ရဲ့ဒိုင်းရိုက်လိုင်းစီစဉ်တွေမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရခင်ဗျာ။ဒိုင်းနာဒေသတွေဘက်ကသတင်းတွေကိုမထုတ်လွှင့်ခင်ကျမအီကန္နာကိုနားဆင်ရအောင်ပါ။ဒီသတင်းပတ်မှာတော့ကလေးငယ်အာသီယောင်ယောဂါအကြောင်းဆွေးနွေးထားပါရ။အာသီယောင်နာဟာကလေးတွေမှာလူကြီးတွေထက်ပိုဖြစ်ပြီးမကုသရင်ပြင်းထန်တဲ့နောက်ဆက်တွဲဖြစ်နိုင်တယ်လို့ကျမအီပညာရှင်တွေကထောက်ပြကြပါရ။ဘာကြောင့်ဒီယောဂါဖြစ်ရပြီးဘယ်လိုလက္ခဏာမျိုးတွေပြပါသလဲ။မကုသမိရင်ရောဘယ်လိုမျိုးနောက်ဆက်တွဲတွေဖြစ်နိုင်တယ်လဲဆိုတာတွေကိုစေတကတူတေကလေးကျမ်းမာပညာဌာနအငိမ့်စားဌာနမူပါမောက္ခဒေါက်တာစောဝင်းကိုမေးမြန်းပြီးကိုအေးမင်းကတင်ပြထားပါတယ်ခင်ဗျာ
ဟ โอเคปอมมอกดอกเตอร์ซาวินครับเราတို့ဒီคลีนငယ်တွေမှာအာဒီယောင်ယောဂါဖြစ်တဲ့နှုံးကမြန်မာနိုင်ငံမှာဘလောက်အခြေအနေထိများနေလဲဆရာကြီ
းအာဒီယောင်ယောဂါတော့ဒီဗမာနိုင်ငံလို့မဟုတ်ပါဘူးနိုင်ငံတိုင်းနိုင်ငံတွေမှာဖြစ်ပွားတာများပါတယ
်ဟုတ်ကဲ့ဒီအာဒီဆိုတာဘာလဲဆိုတာကိုရှင်းပြပေးပါလား
ဆရာရဲ့ဘေးနှစ်ဖက်မှာအာဒီလို့ခေါ်တဲ့မြင်နေရတယ်ပေါ့နော်ခက်လုံးလုံးပေါ့နော်အနီးနီးလုံးလုံးနှလုံးရှိတဲ့ခန္ဓာကိုယ်ရဲ့ဝင်လာတဲ့ယောဂါပုံမာတို့မကောင်းတဲ့ပစ္စည်းတို့ကိုထိုက်ခိုက်ခြင်းမျိုးမဟုတ်တဲ့အဆောင်တက်တာတွေပေါ့နော်အဲ့ဒါတန်ငယ်ရင်ကျိတ်တွေဖြစ်ပါတ
ယ်ဟုတ်ကဲ့အာဒီရောင်နေဆိုတာရောဘာကြောင့်ဖြစ်ရလဲ
ခန္ဓာကိုယ်ရဲ့မတန့်ချင်းသာဝင်သွားမယ်ဖုန်နေမုန်နေဝင်မယ်ဆိုတာနဲ့သူကစပြီးတုံ့ပြန်တဲ့နေနဲ့ရောင်းလာပေါ့နော်ရှင်းများတာကတော့ဒီဗိုင်းရပ်စ်ပိုးတွေပါပဲအဲ့လိုပဲဒီဖုန်နေမုန်နေအစားတော့မတန့်ချင်းသာတွေပါလာတဲ့ဘက်တီးရီးယားပိုးကြောင့်ရောင်းနိုင်တယ်
ဟုတ်ကဲ့ဆရာ
ဒီတော့ဒီဖုန်နေမုန်နေထူတဲ့နေရာသွားတယ်လို့ရှင်ဘာမတန့်ချင်းနဲ့အစားတော့ဆိုလာမှတုပ်တို့ပါလို့ချက်ပြုတ်မစားတာနောက်တိတ်ချိုလုံးနဲ့အစားတော့မျိုးပိုးတရားမလောက်ထားရင်ရေဦးမတန့်ချင်းနဲ့ရေပေါ့နော်ကြိုချက်တာမဟုတ်တာရေသားမဟုတ်တဲ့ရေမတော့မင်းတို့ရှင်လဲဒီအာဒီရောက်လာဖြစ်ပေါ်တတ်ပါလ
ေဟုတ်ကဲ့အထူးသဖြင့်တော့ဒီကလေးငယ်တွေမှာဘာကြောင့်မလို့ပို့ဖြစ်ရလဲ
အာဒီတွေကကလေးငယ်တို့မှာကြီးပြီးတော့နောက်ကျရင်တဖြည်းဖြည်းနဲ့ပြန်သေးသွားပဲအတန်းနည်းနည်းလောက်ကစားပြီးတဖြည်းဖြည်းကြီးလာတယ်ဆန်းနေနေတော့ဘာကြရင်တဖြည်းဖြည်းသေးသွားပါလားအဲ့ဒါကြောင့်မလို့ဒီအာဒီကလည်းကြီးတဲ့ရွယ်နင်းနေငါးနှစ်ရွယ်ပေါ့နော်ဒီချိန်ကအများဆုံးအကြီးဆုံးဖြစ်တာပေါ့အဲ့ဒါကြောင့်မလို့ဒီငယ်တဲ့ကလေးတွေမှာပို့ဖြစ်တာတွေ့ရပါလူကြီးလည်းဖြစ်တော့ဖြစ်နိုင်ပါ
ဘူးဟုတ်ကဲ့အာဒီရောင်လာတာကိုကြိုသိနိုင်ဖို့အတွက်ပေါ့ဒီယောဂလက္ခဏာတွေရော
ဒီဗိုင်းရပ်စ်ပိုးကြောင့်ဆိုတော့နှာစီးချောင်းစုဖြစ်တဲ့လေကြောင်းလာတယ်ပေါ့အာဒီတွေကြီးလိုက်ရဲနေတယ်ပေါ့ဒီဘက်တီးရီးယားပိုးတကယ်ဖြစ်နေကြစတူကောကတ်စ်ပိုးကြောင့်ဖြစ်တယ်အဲ့ဒါဆိုတော့အာဒီနေရာမှာကိုပြည်ဝက်ကလေးတွေတွေ့ရပါတယ်နောက်ဖြားကြီးတယ်ချမ်းတယ်တုံတယ်လေကြောင်းလာတယ်နောက်လေပင်အပေါ်ပိုင်းကအကျိတ်ကြီးပါနာလာတယ်ဒါတော့ကလေးတော်တော်လေးလာမှဖြားလို့ရှိရင်ကျွန်တော်အမြဲတမ်းသတိထားကြည့်ရတယ်ပေါ့လည်းကြမင်းနဲ့ထိုးပြီးတော့ပဇာဟာခိုင်းရှာထုတ်ပြီးအာလို့ဩခိုင်းပေါ့နော်အဲ့လိုကြည့်ရသွားတယ်
ဟုတ်ကဲ့အခုလိုလက္ခဏာတွေပြလာပြီဆိုလို့ရှိရင်သူတမှုခံယူဖို့အရေးကြီးတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ပါအရေးကြီးပါလားခင်ဗျာ
ဟုတ်ကဲ့ဆရာတော
့ဘက်တီးရီးယားပိုးကြောင့်ဆိုဒါမကူပဲတားလို့ရှိရင်ရုပ်တရည်ကိုသွေးစိတ်တင်တာပေါ့နော်ပိုးဆိုးနိုင်တယ်အဲ့မှာပြည်တယ်နိုင်တယ်ဘာအာရီယောင်ဖြစ်စေတဲ့ပိုးကိုခန္ဓာကိုယ်ကတုံ့ပြန်မှုကြောင့်လေးဗက်နာဖြစ်နိုင်တယ်ဒါတော့လူတိုင်းမှာမဖြစ်ပါဘူးဒီအာရီယောင်ဖြစ်တဲ့လူတွေရဲ့300ခန်းလုံးတော့မှမကူပဲတားရင်ဖြစ်နိုင်တယ်ပေါ့အဲ့လိုပဲအာရီယောင်ဖြစ်တာကိုဒီစတူကောကတ်စ်ပိုးကြောင့်ပဲသူ့ကိုတုံ့ပြန်နေနေနဲ့ရုပ်တရည်ချောက်ကရောင်မျိုးပဲဖြစ်နိုင်ပါတယ်ကောင်းဒီအထူးဖြင့်ဗိုင်းရပ်စ်ပိုးပဲနဲ့ဘက်တီးရီးယားကြောင့်အာဒီရောက်ရင်ဒေချာကုသဖို့လိုပါတယ်
ဟုတ်ကဲ့ဒီယောဂမဖြစ်အောင်ချုပ်တင်ကာကွယ်နိုင်တဲ့အနေအထား
တော့တင်းတော့ရှိပါတယ်သူကဖုန်နေမုန်နေစားတော့မတန်တာဝင်လာတော့ထီကနေဆိုအာဒီရပ်စ်ကတွေ့တော့လုံးဝမဖြစ်အောင်ကာကွယ်ကိုခဲရင်တော့ပေါ့နော်သို့တော်လည်းကျွန်တော်တို့လုံနိုင်တဲ့ဟာလေးတွေရှိပါတယ်ဥမာတိတ်လူတွေထူထပ်တဲ့နေရာမသွားဘူးပေါ့နော်မသွားဘဲနေနိုင်လို့ရှိရင်သွားရင်လေဥမာမတ်တတ်ထားမယ်စကူနှာခေါင်းကလေးတတ်ထားမယ်အညာဒေသလူဟာမျိုးကဖုံလုံးကြီးတွေတလိမ့်နေနေလဲသွားဖို့မကောင်းဘောနော်နှာခေါင်းအုပ်ပစားအုပ်အုပ်ထားဖို့ကောင်းပါလားမတန့်ရှင်းတဲ့စားတော့သူသူပြင်းတုတ်တွေတို့မချက်မပြုတ်ပဲနဲ့ရင်ကောင်းလာတဲ့စားတော့ဒေတာတွေမစားဘူးရေကိုချိုချက်ပြီးတော့မြဲတောက်မယ်ရေတန့်သမုံချိုပြီးသားချက်ပြီးသားရေပဲတောက်မယ်ပြိတ်ပြီးတော့ချိုပြီးတော့ရင်ကောင်းနေပဲအွန်လိုင်းနဲ့တကြားလုံးတို့တညက်တို့ဘာလို့ပေါ့ဒါတွေကိုစားရင်လည်းတကြားစီချောဒီမှာစားဖို့ကောင်းတော့ပေါ့နော်အဲ့လိုမျိုးမဖြစ်အောင်တိတ်ပြီးတော့အရန်အေးမခံမိအောင်ပေါ့နော်အရန်အေးစိတ်နေနဲ့ဒါဖြစ်တတ်ပါတယ်အဲ့မှာကျတော့ဒီဗိုင်းရပ်စ်ပိုးတွေပေါက်ဖွားမှုကပုံများပြီးတော့အာဒီရောက်ဖြစ်တတ်တယ်ပေါ့နော်ကာဝယ်ဆေးအနေနဲ့တော့မှကျွန်တော်တို့ဒီပုံမှန်ထိုးပေးနေတဲ့စုံစုံတင်တာမြေခိုင်ကာဝယ်ဆေးတို့ဝက်သက်ကာဝယ်ဆေးတို့ကလည်းဒီအာဒီရောက်ကိုဒီစိတ်တစ်ပိုင်းကာဝယ်ပေးပါနောက်ပိုင်းပေါ်လာတဲ့ဒီတက်ကွေးရောဂါကာဝယ်ဆေးညူမိုကော့ကတ်ဘက်တီးရီးယားကာဝယ်ဆေးပေါ့နော်ဒီငါးမျိုးကကျွန်တော်တို့ထိုးပေးနေတယ်မှာပါတယ်ဥနာမေးအောင်စုံအိမ်မီကာဝယ်ဆေးဒီကောက်ဝဲသေးတယ်လေဒီအာဒီရောက်ယောဂါကိုအနည်းနဲ့များကောက်ဝဲပြပါ
ဟုတ်ကဲ့ဒီယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကအ
ာဒီဘယ်တော့ဖြတ်မလဲပေါ့နော်ကျွန်တော်တို့မသားခဏမေးပါဒီကြောက်ောက်ဖြတ်ရမှာတော့ဒီအာဒီရဲ့စိတ်ကြီးလွားကြည့်ပြီးတော့အညာရဲ့တက္ကမစေတနာပေးတယ်ကောင်းကောင်းအိလိုမရဘူးအာဒီတကွာရုပ်တရက်ကြီးလာပြီးတကယ်စားပေါ့ရှားတော့ရှားပါနောက်အာဒီရဲ့နောက်မှာပြည်တယ်ပြီးတော့ရန်ဖောင်းကားလာတယ်မျိုးဆိုလို့ရှိရင်ဖြတ်မယ်ဒီခဏခဏအာဒီရောက်လာတော့ကျွန်တော်ကတော်တော်လေးစဉ်းစားရပါတော့နော်အချို့နေရာတွေမှာတော့ guideline ရှိပါတယ်အမှုကအမေရိကန်နိုင်ငံက University of Pittsburgh Children's Hospital က guideline ပေးခဲ့တဲ့တစ်နှစ်အတွင်းမှာ9ချိန်နဲ့ပို့ပြီးအာဒီရောက်ရင်ဘက်တီးရီးယားပိုးကြောင့်ပါတော့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာတစ်နှစ်ကို9ချိန်နဲ့ပို့ပြီးရောက်ရင်သမို့ပြီးခဲ့တဲ့3နှစ်အတွင်းမှာတစ်နှစ်ကို3ချိန်နဲ့ပို့ပြီးအာဒီရောက်ရင်အာဒီကိုထုတ်ဖို့လိုအပ်တယ်လို့သူတို့သတ်မှတ်ပါတယ်ကျွန်တော်နိုင်ငံမှာလည်းကျွန်တော်ကဒီချက်ကတော့တော်တော်လေးစဉ်းစားပြီးတော့လုပ်ရတာဖြစ်ပါ
တယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုယ်မင်းစီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ခဲ့ကြတာပါ အခုတော့တိုင်းရင်းသတင်းလောအစီအစဉ်အလှည့်ကြပါပြီခင်ဗျာ
။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါကျမကနန်းဟောပါရှင်ဘီအန်အိုင်ဝန်တော်သားရေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖေဖော်ဝါရီလ15ရက်နေ့မှာကြာရောက်တဲ့68ကြိမ်မြောက်မွန်အမျိုးသားနေ့ဗဟုအခမ်းအနားမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကနေတဝန်လွှာပေးပို့ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကင်တန်းနာဟာပထမဆုံးအကြိမ်လိုင်စာမှာရှိနေတဲ့ကချင်တုတ်ခတ်တဲ့စခန်းကိုလာရောက်ခဲ့တဲ့ဆိုတာနဲ့ထိုင်းနိုင်ငံရောက်ရှမ်းရွှေ့ပြောင်းအလုပ်သမားတွေနဲ့စစ်ပြေးဒုက္ခသည်တွေနေရရင်ပြန်ဖို့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါဖေဖော်ဝါရီလ15ရက်နေ့မှာကြာရောက်ခဲ့တဲ့68ကြိမ်မြောက်မွန်းအမျိုးသားနေဘို့ဟုအခမ်းအနားအတွက်နိုင်ငံတော်သမ္မတကနေတဝန်လွှာပေးပို့ခဲ့ပါတယ်သမ္မတရဲ့တဝန်လွှာမှာတမိုင်းအစဉ်လာကြီးပြီးခိုင်မာတဲ့ယဉ်ကျေးမှုကိုပိုင်ဆိုင်တဲ့မွန်းတိုင်းရင်းသားအနေနဲ့မွန်းအမျိုးသားနေချင်းပချင်းဟာတိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်အရေးကြီးတဲ့ကိစ္စရပ်တစ်ခုဖြစ်တဲ့အပြင်လက်ရှိဖော်ဆောင်နေတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုစီးပွားရေးပြုပြင်ပြောင်းလဲမှုနဲ့ငင်းချင်းရည်တိဆောက်မှုကိုအောင်မြင်ဖို့အတွက်အားလုံးပါဝင်ကြိုးပမ်းကြဖို့လဲတိုက်တွန်းထားပါတယ်။နှစ်စဉ်နှစ်တိုင်းကျင်းပလာခဲ့တဲ့မွန်အမျိုးသားနဲ့အခမ်းအနားကိုအစိုးရဆက်ဆက်ကအတိမတ်ပြုခဲ့တာမရှိခဲ့တဲ့အခြေအနေကနေအခုလိုသမ္မတကိုယ်တိုင်တဝန်လွှာပေးဖို့ချင်းဟာနိုင်ငံတော်အနေနဲ့မွန်အမျိုးသားနေ့ကိုအတိမတ်ပြုလာတဲ့သဘောဖြစ်တယ်လို့မွန်အမျိုးသားနေ့ကျင်းပရေးကော်မတီကပြောပါတယ်။၎င်းအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကလည်းမွန်အမျိုးသားနေ့အတွက်တဝန်လွှာပေးဖို့ခဲ့ပါတယ်။68ကြိမ်မြောက်မွန်အမျိုးသားနေ့ဘို့ဟုအခမ်းအနားမွန်ပြည်နယ်မှုတုံမြို့နယ်ကမာဝက်ကျေးရွာမှာကျင်းပခဲ့ပြီးမွန်ပြည်နယ်အစိုးရအဖွဲ့တွေမွန်ပြည်သစ်ပါတီခေါင်းဆောင်တွေနဲ့88မျိုးဆက်ခေါင်းဆောင်ကိုစီရတို့တက်ရောက်ခဲ့ကြပါတယ်
မြန်မာနိုင်ငံဆိုင်ရာကုလတမကအခွင့်ရဒူးကိုဆက်လက်သောမတ်အိုဟေကင်ဒနာဟာကချင်လူလရဲ့ဖွဲ့ KIO ဘဟုဌာနချုပ်လိုင်စာမြို့မှာစစ်ပြေးဒုက္ခတဲ့စခန်းကိုပထမဆုံးအကြိမ်လာရောက်လေ့လာကြည့်ရှုခဲ့ပါတယ်။မစ္စတာကင်ဒနာဟာဖေဖော်ဝါရီလ16ရက်နေ့ကလာရောက်ခဲ့တာဖြစ်ပြီးကချင်လူလရဲ့အဖွဲ့ KIO ဥက္ကဋ္ဌဆောင်းဟာရာနဲ့ KIACUC ချုပ်တုပိုချုပ်ကြီးကွန်ထမ်ကမ်ရှောင်းနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာကြေရန်ဒုက္ခတဲ့စခန်းဖွန်လွန်ရန်ဒုက္ခတဲ့စခန်းနဲ့ဆေးပေးခန်းတွေမှာလည်းလေ့လာကြည့်ရှုခဲ့ပါတယ်စစ်ပေးရှောင်ရွာသားတွေရဲ့အဖြစ်ပြက်တွေကိုမြေမြန်မှုတွေပြုလုပ်ခဲ့တယ်လို့ကြေရန်စခန်းတာဝန်ခံပန်နော်ဂျာကပြောပါတယ်အခုလိုလာရောက်လေ့လာရတာဟာငင်းချမ်းကြီးအတွက်ပုံမှန်လာလာကောင်းလာမယ်လို့ကချင်ငင်းချမ်းရဲ့ကျိုးဆောင် PCG အဖွဲ့ကဦးဆန်အောင်ကပြောပါတယ်
ရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာကင်ဒါနာကိုစစ်တွေမြို့ခံတွေကဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကမစ္စတာကင်ဒါနာစစ်တွေမြို့ကိုရောက်ရှိချိန်မှာဆန္ဒထုတ်ဖော်သူတွေကကင်ဒါနာထွက်သွားပါကင်ဒါနာပေးတဲ့အကြံလက်မခံလူ့အခွင့်အရေးချိုးဖောက်သူကင်ဒါနာအလိုမရှိဆိုတဲ့လက်ကင်ပိုစတာတွေကင်ပြီးငြင်းချမ်းစွာဆန္ဒထုတ်ဖော်ခဲ့တာဖြစ်တယ်လို့ဦးဆောင်သူတို့ဖြစ်တဲ့မညိုအေးကပြောပါတယ်မစ္စတာကင်ဒါနာရဲ့ရခိုင်ခီးစင်မှာရခိုင်နိုင်ငံရေးပါတီကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့ပင်ဂလီခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။2013ခုနှစ်အောက်တိုဘာလအတွင်းကလည်းမစ္စတာကင်ဒါနာရဲ့ရခိုင်ပြည်နယ်ခီးစင်မှာလည်းပင်ဂလီတွေအတွက်တစ်ဖက်သက်ဘက်လိုက်ဆောင်ရွက်သူဆိုပြီးစစ်တွေဘူတီတောင်မောင်တောနဲ့မိထီလာမြို့တွေမှာမြို့ခံတွေကကန့်ကွက်ခဲ့ကြပါတယ်
ဒီဘက်မှာခြေဆိုင်တဲ့ရခိုင်မျိုးတားကောင် CANC ဥက္ကဋ္ဌဆရာတော်ဦးတီဟဦးဆောင်နဲ့ကိုစလဲရှိဦးပါတဲ့အဖွဲ့ဟာပြည်တွင်းမှာနိုင်ငံရေးဖြစ်ပေါ်တိုးတက်မှုအခြေအနေကိုပထမဆုံးအကြိမ်တွားရောက်လေ့လာခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာဖေဖော်ဝါရီလ12ရက်နေ့ကစတင်ခဲ့တာဖြစ်ပြီးခရီးစဉ်တွင်းမှာငင်းချမ်းရေးစင်တာကတာဝန်ရှိသူတွေရခိုင်ပြည်နယ်အစိုးရနဲ့တခြားရခိုင်နိုင်ငံရေးလူမှုရေးအဖွဲ့အစည်းတွေလည်းတွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့ကိုစလဲအဖွဲ့မှပါဝင်တဲ့ပုံမှန်ချင်းမင်းထွန်းကပြောပါတယ်။ရခိုင်မျိုးသားကောင်စီကို2000ခုနှစ်ကတည်းကရခိုင်နိုင်ငံရေးပါတီတန်ဃာတော်တွေရခိုင်ကျောင်းလူကျောင်းသားလူငယ်တွေနဲ့ရခိုင်နိုင်ငံရေးကိုဦးဆောင်ဖို့အိန္ဒိယနိုင်ငံမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်
။တ
တောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCSSSA ရဲ့စတုထအကြိမ်မြောက်ခေါင်းဆောင်တဲ့ရွေးကောက်တင်မြောက်ပွဲမှာဥက္ကဋ္ဌလောင်းအဖြစ်အမည်စရင်တင်သွင်းခံရသူ၅ဦးကနေရွေးကောက်ပွဲမစမီနှုတ်ထွက်လိုက်တဲ့အတွက်ခေါင်းဆောင်ဟောင်းဖြစ်သူဒုတိယဗိုလ်ချုပ်ကြီးရွက်စစ်ကိုပြန်လည်တင်မြောက်လိုက်ပါတယ်။ဥက္ကဋ္ဌလောင်းမှနှုတ်ထွက်သူဗိုလ်ချုပ်ဆိုင်းရီကတော့လက်ရှိနိုင်ငံရေးအခြေအနေအရ RCSSSA ဥက္ကဋ္ဌရာထူးဟာဒုတိယဗိုလ်ချုပ်ကြီးရွက်စစ်နဲ့အသင့်လျော်ဆုံးပဲလို့ပြောပါတယ်။ဒုတိယဗိုလ်ချုပ်ကြီးရွက်စစ်ကတော့ဒီဥက္ကဋ္ဌရာထူးကိုနောက်ဆုံးအကြိမ်လက်ခံတာဖြစ်ပြီးလာမယ့်၄နှစ်နောက်ပိုင်းတပ်ပိုင်းကိုဥဆောင်ဖို့နိုင်ငံရေးပိုင်းမှာအရေးအသွေးပြေဝတဲ့ခေါင်းဆောင်တစ်တူရွေးချယ်ထားဖို့လမ်းကြောင်းဖွင့်ပေးထားတယ်လို့ပြောပါတယ်။လက်ရှိ RCSSSA ဟာ1996ခုနှစ်မုံတိုင်းတပ်မတော် MTA ပြိုကွဲပြီးနောက်ပိုင်းဒုတိယဗိုလ်ချုပ်ကြီးရွက်စစ်ကပြန်လည်တည်ထောင်ထားတာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။လာမယ့်မတ်လမှာမြန်မာနိုင်ငံပြည်လုံးကျွလူဦးရေတကောင်စီရင်ကောက်ယူတော့မှာဖြစ်ပေမဲ့ရှမ်းပြည်နယ်မှာတော့ထိုင်းနိုင်ငံကိုရောက်ရှိနေတဲ့ရွှေ့ပြောင်းအလုသမားတွေနဲ့စစ်ပြေးဒုက္ခသည်တွေတိမ့်နေချီရှိနေပါသေးတယ်။ဒီရွှေ့ပြောင်းအလုသမားတွေအနေနဲ့နေရပြန်ဖို့အခြေအနေဘယ်လိုရှိနေပါသလဲ။နေရပြန်ဖို့အတွက်ဘယ်လိုစိန်ခေါ်မှုတွေရှိနေပါသလဲဆိုတာကိုစိုင်းမင်းကနေစူးစီးတင်ဆက်ထားပါတယ်
။ထိုင်းနိုင်ငံမှာနေ့20ကျော်ကြာရောက်ရှိအခြေချတဲ့ရှမ်းပြည်တောင်ပိုင်းမင်းပန်ဒေတာခန်ဆိုင်ဖူးကတော့ထိုင်းကရှိတဲ့ပစ္စည်းတွေရောင်းပြီးရှမ်းပြည်ပြန်တော့မယ်လို့ရှမ်းစကားနဲ့ခုလိုပြောပါတယ
်။ဩဒီပါခါဟာအတမခေါ်ရေခါရူဖန်ခ
ါကျွန်တော်မှလည်းတစ်ခွက်ရှိတယ်ထွက်ပြေးလာတော့ကတော့ခြံရဲကျဲကြီးပဲပြန်နေရှင်တော့ဗော။ဒါကြောင့်စုဆောင်းထားတဲ့ပစ္စည်းလေးတွေရောင်းပြီးတော့ပြန်မယ်။ကျွန်တော်တို့ယွာကလူတွေပြန်နေကြတာအများကြီးပဲ။အခုကျွန်တော်လည်းမကြခင်ပြန်တော့မယ်။မှတ်ပုံတင်တော့မရှိသေးဘူး။
လက်ရှိထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးကြောင့်ရောက်ရှိတဲ့ရှမ်းလူမျိုးတွေတိမ်ကနန်းရှိနေပါတယ်။သူတို့အနေနဲ့နေရပြန်မယ်ဆိုရင်လိုအပ်တဲ့ကူညီပေးသွားမယ်လို့ကြားဖြူပါတီခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်အိုက်ပေါကပြောပါတယ
်။လွန်ခဲ့တဲ့1996 90ခုကလေးကမငင်းကြလို့ရွာတွေပါတွေပြက်ပြီးတော့ဒီဘက်ထိုင်းနိုင်ငံကိုရောက်လာကြတယ်။ဒုက္ခဒုက္ခပေါင်းစုံရောက်လာတယ်။သူတို့မှလည်းတချို့ကမတ်ပုံနေတဲ့ပါလည်းကနေ့ထိမရသေးဘူး။မတ်ပုံနေလုံနိုင်အောင်ကျွန်တော်လည်းဟိုစားပို့ချုပ်ခင်းနေတွေ့လည်းပြောတယ်ဦးရှေမန်းနဲ့တွေ့လည်းကျွန်တော်ပြောတာပဲဒီဟာကျွန်တော်တို့ရှမ်းနေဒီမှာတိတ်နေချီပြီးတော့ဒီဟာကိုရောက်နေတယ်ထိုင်းမှာရောက်နေတယ
်လက်ရှိတိုင်းပြည်ကအရင်ကနဲ့မတူပဲငင်းချမ်းလာနေပြီဖြစ်တဲ့အတွက်ရွှေ့ပြောင်းလုတ်တမားတွေနဲ့စစ်ပြေဒုက္ခတဲ့တွေပြန်လာဖို့ကိုလည်းမွန်းပန်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးဝင်းမြင့်ကအခုလိုတိုက်တွန်းထားပါတယ
်ဒီကျွန်တော်တို့ရဲ့နိုင်ငံတော်အနေနဲ့လောစကျောင်းပြည်နယ်ကရင်ကားနဲ့ဆိုင်အများကြီးချမ်းနေပါပြီစီးနေနေပါပြီသူတို့ဘူလာနေရနေရပါနေသူတို့လုံးနေကြလေရရှင်သူတို့လုံးတဲ့လေသူတို့လေပြန်လို့ပြန်ဒီကြနေထိုင်ပြီးဆိုမှကျွန်တော်ကလိုတဲ့ပြန်တဲ့ဒီအုပ်ချုပ်ရေးဆိုင်ရာတော့နောက်မှကျွန်တော်ကဆက်စီတင်ကြပြီးတော့အနေမောကျွန်တော်ဆောင်းပေးမှာဒါပဲကျွန်တော်တို့ပြောတာပ
ါဒါပေမဲ့မတိချာတေးတဲ့လုံခြုံရေးအခြေအနေတွေကြောင့်ပြည်တွင်းပြန်ဖို့မဖြစ်နိုင်သေးတဲ့အနေအထားမှာရှိနေသေးတယ်လို့ထိုင်းနိုင်ငံရောက်ဆောက်လုပ်ရေးနေစာအလုပ်တမဆိုင်ကျော်ကပြောပါတယ်
ကျွန်တော်တို့ရောက်တဲ့ဒီလိုရှိရင်အဲကျွန်တော်တို့လာမလို့ဆိုတော့ပြောနေမှာအမခံနေမှာအဓိကချက်ပေါ့နော်အဲနောက်တစ်ခုရှိတာကတော့ဒီမှာနေရလဲအနည်းလို့ဒီနေ့သားဆိုတော့လေခီးရဲ့ပေါင်းချာရှိခံနေမှာကျွန်တော်လည်းပတ်သက်ဖို့လို့မရှိဘူးလို့မလားအဲအဓိကတစ်ခုကတော့ကျွန်တော်ဒီမှာကျွန်တော်ကာရမီတွေကလည်းထိုင်းကျောင်းမှာအထက်တန်းပြောက်အလေရန်ပြောက်အထက်တန်းကျောင်းပြောက်လို့လည်းအဲကြေလို့ပြန်တော့ရှင်သူပညာရေးဆွဲလို့ဘယ်လိုဆောက်လို့မလဲမဟုတ်လား
1996ကနေ1998ခုနှစ်အထိရှမ်းပြည်တောင်ပိုင်းမြို့နယ်၁၁ခုကျေးရွာပေါင်း1500ခန့်လူရေ3,000ကျော်ကိုမြန်မာစစ်ဆိုရကနေရက်ကနေအတမမောင်းထုတ်ခဲ့တယ်လို့ရှမ်းလူခွင့်ရင်းမှန်တိုင်းနဲ့ရှမ်းမျိုးသမီးတို့ပူးပေါင်းထုတ်ဝေတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
အခုဆက်လက်ပြီးတော့နိုင်ငံတော်ကနေလာမယ့်တကောင်စီရင်ကောက်ယူမယ့်အစီအစဉ်နဲ့ပတ်သက်ပြီး2014တကောင်စီရင်ဆိုင်ရန်ချင်းအမျိုးသားအထောက်အကူပြုကော်မတီကနေနိုင်ငံတော်ဓမ္မရထံလိမ့်မှုပြီးတော့စာရေးသားပေးပို့ခဲ့ပါတယ်။ဘာကြောင့်ခုလိုမျိုးနိုင်ငံတော်ဓမ္မရထံကိုစာပေးပို့ရပါသလဲ။တကောင်စီရင်ကောက်ခံမယ့်ကိစ္စဟာချင်းလူမျိုးတွေအတွက်ဘယ်လိုအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်သလဲဆိုတာကိုတော့နိုင်ကွန်းအိမ်ကနေစူးစီးတင်ဆက်ထားပါတယ်။
နိုင်ငံတော်အစိုးရကနေစီစဉ်နေတဲ့2014တကောင်စီရင်ကောက်ယူမဲ့ကိစ္စမှာချင်းလူမျိုးတွေပါဝင်တိုင်းဒါလူမျိုးတွေအတွက်ထိခိုက်နစ်နာနိုင်ပွဲရာတွေပေါ်ထွက်လာနိုင်တဲ့ဆိုပြီးတကောင်စီရင်ဆိုင်ရာချင်းမျိုးသားထောက်ကူပြုကော်မတီကနေဖေဖော်ဝါရီဒုတိယပတ်မှာနိုင်ငံတော်သမ္မတစီလိမ့်မှုပြီးတော့စာရေးသားပေးပို့လိုက်တာပါ ချင်းလူမျိုး53မျိုးအတွက်ကုန်နံပါတ်တွေထည့်ထားတဲ့အတွက်တကောင်စင်းကောက်ယူရမှာအဆင်မပြေနိုင်ဘူးလို့ကော်မတီညွှန်ကြားရေးမှူးသစ်စလိုင်းအိုက်စင်ခင်ကပြောပါတယ
်ချော်ဒီ53မျိုးပြီးတဲ့နေရာမှာဒီနာကရဲ့လင်းဘူးရဲ့အန်ကွန်ရဲ့စားရီကိုကျွန်တော်ဖယ်လိုက်မယ်ဆိုရင်ရတဲ့အားလုံးကချင်းသူတွေဖြစ်ပါတယ်အခုကျွန်တော်53ထဲမှာပါတဲ့ချင်းမျိုးတွေချင်းတွေရဲ့နာမည်တော်တော်များနောက်လည်းစလုံးပေါင်းတာတွေတွဲနေတာဟာမျိုးပေါ့နော်နောက်ပြီးတော့မှတချို့လည်းမင်းမပါလာတာဒီ scope တော့ပြီးတော့မှအရှင်းအရှင်းကိုထည့်မယ်ဆိုလို့ရှိရင်ကျွန်တော်ကဘယ်လိုမှအရှင်းမပြေနိုင်တဲ့အားလို့ရှိတယ
်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ဝန်အားဝန်ကြီးဌာနကပြုစုထားတဲ့တကောင်စင်းဆိုင်ရာမိကုံးလွန်မှာချင်းလူမျိုးတွေနဲ့ပတ်သက်ပြီးခူမီလို့ရေးရမယ်စာခမီလို့မှားရင်းစွာဖော်ပြတာစလိုင်းသေးဆန်လေးမျိုးစတဲ့တွေဟာချင်းမျိုးနယ်စုအမည်တွေမဟုတ်တာကုန်းနံပါတ်404မှာဖော်ပြထားတဲ့ကလင်ကော့မျိုးနယ်စုနဲ့ကုန်းနံပါတ်440မှာဖော်ပြထားတဲ့လူရှိမျိုးနယ်တို့ဟာမျိုးနယ်စုတစ်မျိုးတည်းဖြစ်တယ်လို့တကောင်ချင်းဆိုင်ရာချင်းမျိုးရာထောက်ကူပြုကော်မတီကနေထောက်ပြထားပါတယ်။ဒါ့အပြင်ကုန်းနံပါတ်430မှာဖော်ပြထားတဲ့တိုင်းရင်းတူးမျိုးနယ်စုဟာမျိုးနယ်စုတစ်ခုတည်းမဟုတ်ပဲအမှန်မှာတိုင်းနဲ့ရင်းတူးဟာမျိုးနယ်စုတစ်ခုစီဖြစ်ပြီးတော့အခုလိုမြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသလူမျိုးတွေရဲ့ပဂရိအဖြစ်မှန်တဲ့ကန့်ညီမှုမရှိသလိုလက်ခံနံပါတ်ရာမရှိဘူးလို့စလိုင်းအိုက်စင်ခင်ကပြောပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်ကြာမှပထမကြိမ်ပြန်လည်ကောက်ခံမဲ့၎င်းစည်းရင်းကောက်ယူမဲ့အစီအစဉ်ကို2014ခုနှစ်မတ်လ30ရက်နေ့ဧပြီလ10ရက်နေ့ထိ12ရက်ကြာကောက်ယူသွားမှာဖြစ်တယ်လို့လည်းနိုင်ငံတော်အစိုးရကနေတရားဝင်ကြေညာထားပြီးဖြစ်ပါတယ်
ခုဆက်လက်ပြီးသတင်းတင်းချုပ်ကိုနားဆင်ရမှာပါဖေဖော်ဝါရီလ15ရက်နေ့မှာကြာရောက်တဲ့68ကြိမ်မြောက်မွန်အမျိုးသားနေ့ဗဟုအခမ်းအနားမှာနိုင်ငံတော်တမတ္တဦးသိန်းစိန်ကနေတဝန်လွှာပေးပို့ခဲ့ပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်သောမတ်အိုဟေကင်ဒါနာဟာ KIO ဗဟုဌာနချုပ်လိုက်စားမြို့ကစစ်ပြေဒုက္ခသည်စခန်းကိုပထမဆုံးအကြိမ်လာရောက်လေ့လာကြည့်ရှုခဲ့ပါတယ်ရှင်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင
်။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ VOE ကဆက်လက်တင်လှည့်နေပါတယ်ခင်ဗျာ။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဘာသာမျိုးမျိုးမှာကိုးကွယ်ယုံကြည်ကြတဲ့နိုင်ငံလုံးကနိုင်ငံရေးခေါင်းဆောင်တွေနှစ်စဉ်စုဝေးတက်ရောက်ကြတဲ့ဝါရှင်တန်မြို့တော်က National Prayer Breakfast လို့ခေါ်တဲ့ဘာသာရေးဆိုင်ရာနိုင်ငံတော်ဝိပုပွဲအခမ်းအနားမှာသမ္မတဘရက်အိုဘားမားကဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်နိုင်ငံဈာယေးမူဝါဒရဲ့အဓိကကျတဲ့ရည်မှန်းချက်တစ်ခုဖြစ်တယ်လို့တိုင်းပြည်လုံခြုံရေးအထက်အရေးပါပြီးတရားမျှတမှုရှိတဲ့လူအဖွဲ့အစည်းတိုင်းမှာရှိရမယ့်အဓိကကျတဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်အပါအဝင်ပြည်သူတွေရဲ့အခွင့်အရေးတွေကိုထိမ့်သိမ်းကာကွယ်တဲ့နိုင်ငံတွေဟာတရားမျှတမှုပိုရှိပြီးပိုပြီးငြိမ်းချမ်းတဲ့ပိုပြီးအောင်မြင်တဲ့နိုင်ငံတွေဖြစ်ကြပါတယ်။ပြည်သူ့အခွင့်အရေးတွေကိုမထိန်းသိမ်းနိုင်တဲ့နိုင်ငံတွေမှာတော့မတည်ငြိမ်မှုအကြမ်းဖက်မှုအစွန်းရောက်မှုဆိုတဲ့ခါးသီးတဲ့မျိုးစေ့တွေကိုချပေးပါတယ်။ဒါကြောင့်ဘာသာရေးလွတ်လပ်ခွင့်မရှိတာဟာနိုင်ငံတော်လုံခြုံရေးကိုထိခိုက်နိုင်ပါတယ်လို့သမ္မတအိုဘားမားကပြောသွားပါတယ်။ဒါပေမဲ့ဒီလိုဘာသာရေးလွတ်လပ်ခွင့်တွေကဘာတဝမ်းမှာချိန်ချောက်ခံနေရတဲ့အခြေအနေကိုလည်းသမ္မတအိုဘားမားကသတိပေးခဲ့ပါတယ
်။ We see governments engaging in discrimination and violence against the faith.
ဘာသာရေးယုံကြည်မှုကိုဆက်ကျင်တဲ့အကြမ်းဖက်မှုတွေနဲ့ဘာသာရေးဆိုင်ရာခွဲခြားဆက်ဆံမှုတွေပါဝင်ပတ်သက်နေတဲ့အစိုးရတွေကိုကျွန်တော်တို့တွေ့နေရပါတယ်။ကိုယ့်ရဲ့အမုန်းတရားတွေတခြားသူတွေကိုသူတို့ကဘယ်ဘာသာကိုကိုးကွယ်လို့သူတို့ကဘယ်သူတွေကိုချစ်ခင်လို့သူတို့ဟာဘယ်သူတွေဖြစ်နေလို့ဆိုတာတွေကြောင့်ဖန်ဆီးတက်ဖြတ်တာတွေကိုတရားမျှတပါတယ်ဆိုပြီးအကြောင်းပြနိုင်မှုစူးစမ်းတဲ့နေရာမှာဘာသာရေးကိုခုထုံးလို့လှည့်ဖြားနေတာတွေလည်းတစ်ခါတရံကျွန်တော်တို့တွေ့ရပါတယ်။ဘာသာရေးကိုအမိခံပြီးတခြားသူတရားကိုနာကျင်အောင်လုပ်တာဟာဖျားသခင်နဲ့ကိုယ့်ရဲ့ဆက်သွယ်မှုကိုကိုယ့်ဘာသာဖျက်ဆီးပစ်လိုက်တာဖြစ်တဲ့အတိုင်းအောင်ဒီလိုဖြစ်ရက်တွေဟာဗဟုအာဖရိကသမ္မတနိုင်ငံမှာကျွန်တော်တို့တွေ့ခဲ့ရတယ်လို့ပဲဘာသာရေးဆိုင်ရာပြည်ပခါတွေဖြစ်အောင်သွေးထိုးလှုံ့ဆော်နေပါတယ်လို့လည်းသမ္မတအိုဘားမားကပြောသွားပါတယ်။အမေရိကန်ပြည်ထောင်စုဟာဘာသာရေးလွတ်လပ်ခွင့်အပါအဝင်အခြေခံလူအခွင့်အရေးတွေကိုအားပေးနေတယ်လို့ဆိုပြီးဒီလိုအားပေးရတာဟာအမြဲတမ်းလွယ်ကူလှတာတော့မဟုတ်ဘူးလို့လည်းပြောသွားခဲ့ပါတယ်။
When I meet with Chinese leaders, and we do a lot of business with the Chinese, and that relationship is extraordinarily important not just to our
country. ကျွန်တော်တရုတ်ကဆောင်တွေနဲ့တွေ့တဲ့အခါကျရင်ဒီတရုတ်နိုင်ငံတွေကကျွန်တော်တို့စီးပွားရေးလုပ်ငန်းတွေအများကြီးလုပ်ကိုင်နေတာပါကျွန်တော်တို့ရဲ့ဆက်ဆံရေးကတာမထက်ပို့ပြီးတော့အရေးကြီးတဲ့ဆက်ဆံရေးပါဒါဟာကျွန်တော်တို့နှစ်နိုင်ငံအတွက်တည်းမဟုတ်ပါဘူးကမ္ဘာကြီးတစ်ခုလုံးအတွက်ပါ ဒါပေမဲ့တရုတ်နိုင်ငံအတွင်းမှာခရစ်ယာန်၊တိဘက်ဗုဒ္ဓဘာသာဝင်တွေ၊ဝီဂါမွတ်စလင်တွေအားလုံးရဲ့အခွင့်အရေးတွေအပါအဝင်အခြေခံလူ့အခွင့်အရေးတွေကိုထိန်းသိမ်းကာကွယ်ဖို့ကိစ္စမှာတော့တရုတ်ရဲ့အလားအလာတွေကိုကျွန်တော်တို့နားလည်သိရှိတယ်ဆိုတာကိုအလေးအနက်ထောက်ပြပါတယ်လို့သမ္မတဩဘာမာကပြောသွားပါတယ်။အချက်တဝင့်ပြောရရင်တော့ပြည်သူအားလုံးရဲ့အခွင့်အရေးတွေကိုအာမခံမပေးနိုင်ဘဲနဲ့ဘယ်လူ့အဖွဲ့အစည်းမှအစစ်အမှန်အောင်မြင်မှုကိုရမှာမဟုတ်ဘူးလို့လည်းသမ္မတကပြောသွားပါတယ်။ဒါကြောင့်ပါကစ္စတန်နိုင်ငံမှာရှိတဲ့အမာဒီယာမွတ်စလင်တွေပဲဖြစ်ဖြစ်အီရန်နိုင်ငံကဘာဟာအီတွေပဲဖြစ်ဖြစ်အီဂျစ်ကကော့ပတစ်ခရစ်ယာန်တွေပဲဖြစ်ဖြစ်ဆီးရီးယားကအလာဝီနဲ့ဆူနီရှီယာနဲ့ခရစ်ယာန်ဒီလိုလူတွေအားလုံးအတွက်လွတ်လပ်တဲ့နေရာတစ်ခုအာမခံပေးရမှာဖြစ်တယ်လို့ဆိုပါတယ်ကိုယ့်ရဲ့ကိုယ်ခွင့်ယုံကြည်မှုကြောင့်လက်တလောဖမ်းဆီးနှိပ်စက်ခံနေကြရသူတွေကိုမမေ့ပျောက်ပစ်လိုက်ဖို့အရေးကြီးတဲ့အကြောင်းလဲသမ္မတဩဘာမာကအလေးအနက်ပြောသွားပါတယ်ဒီအထက်မှာတော့အမေရိကန်နိုင်ငံသား2ဦးဖြစ်တဲ့မြောက်ကိုရီးယားနိုင်ငံမှာ15လကြာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကန်နက်သ်ဘေးနဲ့အီရန်နိုင်ငံမှာ2နှစ်နီးပါးဖမ်းဆီးခံထားရတဲ့ခရစ်ယာန်တရားဟောဆရာဆာဟီအဘက်ဒီနီတို့ပါဝင်ပါတယ်။မစ္စတာကန်နက်သ်ဘေးပြန်လည်လွတ်မြောက်လာအောင်အမေရိကန်ပြည်ထောင်စုကအစွမ်းကုန်လှုံ့ဆော်သွားမယ်အကြောင်းနဲ့တရားဟောဆရာအဘက်ဒီနီကိုအီရန်ဆူရကပြန်လည်လွတ်ပေးဖို့တောင်းဆိုတဲ့အကြောင်းလဲသမ္မတဥပမာကပြောသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာဘာသာရေးလွတ်လပ်ခွင့်အတွက်ဆက်လက်ရည်တည်သွားမယ်အကြောင်းလဲသူကကတိပြုပြောဆိုခဲ့သလိုပြည်ပကတန်တရားတွေချုပ်ငိမ့်ပြီးငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်ဘာသာမတူသူတွေအကြားတွေ့ဆုံဆွေးနွေးမှုတွေလှုံ့ဆော်သွားကြဖို့ကိုလည်းတက်ရောက်လာသူတွေကိုသမ္မတဥပမာကတိုက်တွန်းပြောသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုထုတ်လင်းခဲ့တာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VOA ရဲ့အားပေါ်မဟုတ်ကြောင်းပါခင်ဗျာကျွန်တော်တို့ VOA ကစီစဉ်တင်ဆက်နေတဲ့သတင်းပတ်ဆင်ကဏ္ဍတွေကို internet ဆာမျက်နှာ burmese.voanews.com မှာပြန်ပြီးနားဆင်နိုင်ပါတယ်အခုထုတ်လင်းခဲ့တဲ့စီစဉ်တစ်ခုလုံးကိုလည်းစီစဉ်ပြီးပြီးချင်းမနေ့ရှင်းနိုင်ကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေ10နာရီထိတစ်ချိန်နှစ်ချိန်ပြန်လည်ထုတ်လင်းပေးပါမယ် VOA အမေရိကန်တန်ရဲ့ညနေပိုင်းမြန်မာဘာသာစီစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းမီတာ16 kHz 1053ညလိုင်းမီတာ19 kHz 15555နဲ့လိုင်းမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တောက်ကြနေညနေပိုင်းအစီအစဉ်မှာမြန်မာနဲ့နိုင်ငံတကာသတင်းတွေပြင်အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတို့ကိုထုတ်လင်းပေးဖို့ရှိပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပါမယ်ခင်ဗျာ။
ယူကရိန်းနိုင်ငံကီယက်မြို့လယ်မှာအစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ရဲတွေကြာဒီကုန်းတွေဖြစ်ပွားပြီးကြာတပ်ရင်းနေမှာ39ဦးသေဆုံးခဲ့ရတာမို့အခုဆို3ရက်အတွင်းသေဆုံးသူအနည်းဆုံး69ဦးရှိသွားပါပြီ။ယူကရိန်းနဲ့ပတ်သက်ပြီးမြို့တော်ကီယက်မှာအကြမ်းဖက်မှုတွေဖြစ်ပွားအောင်လှုံ့ဆော်နေမှုမှာတာဝန်ရှိတဲ့ယူကရိန်းအရာရှိတွေပေါ့အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေကအရေးပေါ်အစည်းအဝေးကနေသဘောတူပါတယ်။ American ပြည်ထောင်စုကဗဟုသုနေမှာအလားတူကန့်သက်ပိတ်ပင်မှုတွေလုပ်ပါတယ်။ယူကရိန်းလုံခြုံရေးတပ်သားတွေကပြည်သူတွေပေါ်တနက်နေ့ပြစ်ခတ်နေတဲ့ပုံတွေ့ရတဲ့အတွက်အမျက်ဒေါသထွက်ကြောင်း American သမ္မတအင်ဗျူကကြာတပ်ပရင်းနေမှာကြီးညာချက်ထုတ်ပြန်ပါတယ်။လူများပြားသိဆုံးခဲ့ရတဲ့အထိဆန္ဒပြပွဲတွေကိုနှိမ်နှင်းခဲ့တဲ့ပုံမှာကန့်ကွက်တဲ့အနေနဲ့ယူကရိန်းအားကစားမဲ့သူဟာရုရှားနိုင်ငံမှာကျင်းပနေတဲ့အိုလံပစ်အားကစားပွဲကနေထွက်လိုက်ပါတယ်။တိုင်းပြည်မှာလူတွေတိတ်နေကြတဲ့အချိန်မှာသူ့အနေနဲ့ဆက်ပြီးရှင်ပြိုင်လို့စိတ်မရှိတော့ဘူးလို့အသက်24နှစ်အရွယ်ရေခဲပြင်စကေးစီချန်ပီယံကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံမှာဆန္ဒပြနေကြသူတွေဟာမနေ့ကတော့ဝန်ကြီးချုပ်ရင်းနှီးရှင်နဝတ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာအဓိကပြင်မှတ်ထားဆန္ဒပြလာကြပါတယ်။ရှင်နဝတ်မိသားစုပိုင်းစီးပွားရေးလုပ်ငန်းစုတွေရဲ့အပြင်မှာဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေစုဝေးဆန္ဒပြတာပါ။တချိန်ထဲမှာပဲဘန်ကောက်မြို့မှာဆန္ဒပြဖို့အတွက်နိုင်ငံအလဲပိုင်းကထောင်းနဲ့ချီတဲ့လယ်သမားတွေကလယ်ထွန်ဆက်တွေတခြားစိုက်ပျိုးရေးတုံးရင်တွေနဲ့မြို့တော်စီမောင်းလာကြတာပါ။သူတို့ဟာအစိုးရပေးဖို့ကသူတို့ကိုပေးဖို့ရှိတဲ့ထောက်ပံ့ငွေတွေပေးဖို့တောင်းဆိုဖို့ဖြစ်ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရေမှုကဦးစံမိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ဇာထအဘူစိတ်ဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 11.23 ညလိုင်းဒိုမီတာ32 kHz 9.25လိုင်းဒိုမီတာ40 kHz 9.433ညတို့ကနေထုတ်လွှင့်ခဲ့တာပါတော်ရရှင်တွေအားလုံးအတွက်မင်္ဂလာနေ့တည်ဖြစ်ပါစေခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါခင်ဗျာ
This program has come to you from the Voice of America, Washington.